စစ်တပ်အာဏာသိမ်းတဲ့၃နှစ်ခွဲရှိလာပြီဖြစ်တဲ့မြန်မာနိုင်ငံမှာငြိမ်းချမ်းမှုလုံခြုံမှုမရှိဘဲအစအစချုပ်ရင်းလာနေတဲ့နဲ့နိုင်ငံတကာအတိုင်းအဝန်ရဲ့တိကျပြတ်သားတဲ့အရေးယူဆောင်မှုမရဘဲဖြစ်နေတဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေချက်ချင်းအရေးယူကင်တွယ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကဘုလိုဖြစ်နေလုံခြုံရေးကောင်စီတက္ကသိုလ်အစည်းအဝေးမှာတောင်းဆိုလိုက်ပါတယ်ငြိမ်းချမ်းရေးတိဆောက်ရေးနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးရှင်နွေးပွဲတွေကိုတက်ရောက်လာတဲ့မြန်မာပါဝင်ကုလသမဂ္ဂအဖွဲ့ဝင်69နိုင်ငံကအကူအညီတွေကိုပန်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဏာသိမ်းစစ်တပ်လက်အောက်မှာငြိမ်းချမ်းမှုလုံခြုံမှုဖွံ့ဖြိုးတိုးတက်မှုတစ်စုံတစ်ရာမရှိဘဲနေရဆန့်ခွာသူ3%တမှ7%ထိရှိလာတယ်လို့လူသားစာနာမှုအကူအညီလိုအပ်သူကလည်း19%လောက်ရှိလာနေတဲ့အတွက်အခုချိန်မှာတည်သူတွေလက်တွဲပြီးစစ်အာဏာရှင်ပြည်သက်ချုပ်နှိမ့်ဖို့တော်လှန်ရေးတည်းဆင်နွှဲနေကြောင်းမြန်မာနိုင်ငံလက်ရှိအခြေအနေဟာတိတ်ကိုဆိုးရတဲ့အတွက်နိုင်ငံတကာတိုင်းဝမ်းကတိကျပြတ်သားတဲ့အရေးယူဆောင်ရွက်မှုကိုပေးကြဖို့အာဏာသိမ်းထားတဲ့စစ်တပ်ကိုဖယ်ရှားနိုင်ဖို့သူတို့ရဲ့လက်နက်ခဲယံလေယာဉ်စီးငွေကြေးစစ်ဆင်မှုအားလုံးကိုဖျက်တောက်နိုင်အောင်နိုင်ငံတကာကလည်းပူးပေါင်းဆောင်ရွက်ပေးဖို့တမန်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်တာဖြစ်ပါတယ်